ကျွန်တော်တန်စတုံးစထရစ်ညာခင်ဗျားတို့ကာတာစင်တာနဲ့ EU ရောပါသမဂါတို့2015မြန်မာနိုင်ငံမှာကျင်းပပဲရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့အတွက်ဖိတ်ကြားတယ်ဆိုတာကျွန်တော်တို့သတင်းတွေအခုကြားပါပြီ။ဒါအင်မတန်ကောင်းတဲ့သတင်းလို့တော့ယူဆစရာဖြစ်နေပါတယ်ဟုတ်ပါရဲ့နော်။
We're very pleased to hear this news. We're still waiting to receive the actual
ဒီသတင်းကြားတာသိဝမ်းတာပါလေ။ပြည်ဝင်ဖိတ်စာကိုတော့လက်ဝဲရဖို့စောင့်နေသေးပါ။တကယ်တော့ကျွန်တော်တို့ကာတာစင်တာဟာ2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာရုံတရုံဖွင့်လှစ်ဖို့ဖိတ်ကြားခံရတာပါ။2014ခုနှစ်ဒီဇင်ဘာကစပြီးတော့ကျွန်တော်တို့ရဲ့အဖွဲ့တစ်ဖွဲ့ဟာမြန်မာပြည်ဒေသတချို့ပြည်နယ်တချို့ကိုတွားရောက်နှံ့ခဲ့ပါတယ်။အခုခါမှာရွေးကောက်ပွဲစောင့်ကြည့်ခွင့်ရဖို့အတွက်ဖိတ်ကြားခံရတာကိုအထူးဝမ်းသာနေပါတယ်
။ကတ္တစင်တာကိုနိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့မြန်မာနိုင်ငံရွေးကောက်ပွဲအတွက်ဖိတ်လိုက်တဲ့အတွက်ဒီ2015မြန်မာရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတရေးရွေးကောက်ပွဲဖြစ်မယ်လို့အခိုင်အမာပြောနိုင်မယ်ထင်ပါသလားခင်ဗျာ
။ Well, international observation cannot guarantee the quality of an election
နိုင်ငံတကာစောင့်ကြည့်မှုအဖွဲ့တွေအနေနဲ့ရွေးကောက်ပွဲရဲ့အရည်အသွေးကိုအာမမခံနိုင်ပါဘူးဒီကိစ္စဟာနိုင်ငံအာဏာပိုင်တွေအယက်သားအဖွဲ့အစည်းတွေနိုင်ငံရေးပါတီတွေမဲဆန္ဒရှင်တွေအပေါ်မှာသာမူတည်ပါတယ်စောင့်ကြည့်မှုအဖွဲ့တွေအနေနဲ့ကတော့အစည်းအဝေးခန်းစာတွေကိုကြည့်မယ်ပြည်တွင်းဥပဒေတွေနိုင်ငံတကာစံချိန်စံနှုန်းတွေကိုကြည့်မယ်ဖြစ်နေတာတွေကိုထောက်ပြမယ်တိုးတက်ကောင်းမွန်မှုအတွက်ထောက်ခံတင်ပြတင်တာကိုတင်ပြမယ်ကာတာစင်တာအနေနဲ့မကြခင်မှာပဲအခုချိန်ထိလေ့လာတွေ့ရှိနေတာကိုစီရင်ခံစားတောင်ထုတ်ပြန်မှုရှိပါတယ်
။ကာတာစင်တာအပါအဝင်ဥရောပသမဂ္ဂတို့အာဆီယံတို့ကိုစောင့်ကြည့်လေ့လာဖို့မြန်မာနိုင်ငံအစိုးရဖိတ်ခေါ်တဲ့ကိစ္စကိုမြန်မာအာဏာပိုင်တွေကတော့နိုင်ငံတကာမှမျက်နှာပန်းလန်းအောင်လုပ်မှသိကြပါတယ်ဒီကိစ္စကိုအဆုံးပြုပြီးတော့တူတူကနိုင်ငံတကာရှေ့မှာပုံမှန်လေးဆောင်ရွက်နေတာဖြစ်တဲ့ဟိုဒီမှာလာကြည့်ဆိုတဲ့သဘောမျိုးဖြစ်ပါတယ်အဓိကတော့သူတို့ပြောမှာပဲဒါပေမဲ့တကယ်တမ်းပွင့်လင်းမြင်သာမှုရှိတယ်လို့ခင်ဗျားတို့အာမခံပြီးပြောနိုင်မလားဆိုတဲ့သဘောဒီဆွဲရွေချက်ကိုခင်ဗျားတို့ကပံပိုးပေးရများရောက်နေမလားတကယ်တမ်းပွင့်လင်းမြင်သာမှုရှိအောင်မလုပ်နိုင်ခဲ့ဘူးဆိုရင
် No I think it's not a cosmetic measure I think as you're aware that this is the first
ဒါဟာအပေါ်ရန်မြင်နှပန်းလှယုံလောက်ပဲလုပ်တယ်လို့တော့ကျွန်တော်မထင်ပါဘူးနှစ်ပေါင်းများစွာကြာမှာဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကိုလေ့လာစောင့်ကြည့်ဖို့ဖိတ်ကြားလာတယ်ဆိုတာခင်ဗျားတို့သိတဲ့အတိုင်းပါပဲကာတာစင်တာတို့ EU တို့မှာခိုင်မာတဲ့နှီးစနစ်တွေရှိပါတယ်ရွေးကောက်ပွဲနေ့လောက်သာမကရွေးကောက်ပွဲအကြိုကာလကစပြီးတော့ရေရှည်စောင့်ကြည့်အကဲခတ်မှာဖြစ်ပါတယ်မြန်မာရွေးကောက်ပွဲကော်မရှင်ကလည်းကျွန်တော်တို့လိုစောင့်ကြည့်မှုအဖွဲ့တွေလိုက်နာရမယ့်ကျင့်ထုံးကျင့်ဝတ်တွေမကြခင်ကထုတ်ပြန်ထားပါတယ်ဒီကိစ္စအတွက်မြန်မာအရသာအဖွဲ့အစည်းတွေကိုလည်းဆွေးနွေးနေပါတယ်ဒါတွေအလုံးဟာအပြုသဘောဆောင်တဲ့အချက်တွေပါဆိုတော့အရေးချင်းပြေဝါတဲ့ရွေးကောက်ပွဲရဲ့လို့အပြည့်အဝအမမခံနိုင်ပေမဲ့အကောင့်ဘက်ကိုတော့ပြနေပါလေ
။အဲ့လိုလိုက်နိုင်ရမယ့်စီးနီးစီကန်းတွေအထဲမှာတခုပါပါလဲဆိုတော့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေဟာ political bias နိုင်ငံရေးအရာတစ်ဖက်ဖက်ကိုတင်ညွတ်မှုမရှိစေရဘူးလို့ဆိုထားတာလည်းတွေ့ရပါတယ်။ဒီနေရာမှာစစ်တပ်တပိုင်းကြီးစိုးထားတဲ့အာဏာပြအစိုးရနဲ့လူထုကိုအမှန်တကယ်ကိုစားပြုတဲ့ democracy အားစုတွေကြားမှာနိုင်ငံရေးတင်ညွတ်မှုမရှိစေရဘူးဆိုတဲ့စီးနီးဒါကိုခင်ဗျားတို့ဘယ်လိုမြင်ပါလဲဒါဟာထွင်ချုပ်ကန့်သတ်ထားတဲ့ကိစ္စတည်းရဲ့လူများဖြစ်မနေဘူးလားခင်ဗျာ
No I don't see that as a restriction I mean for the Carter Center that's a part of our
ဒါဟာထွင်ချုပ်ကန့်သတ်မှုတည်းရဲ့လူကျွန်တော်မထင်ပါဘူးကျွန်တော်တို့ Carter Center အနေနဲ့ရွေးကောက်ပွဲတည်းရဲ့ကိုစောင့်ကြည့်တဲ့နေရာမှာကျွန်တော်တို့ဟာနိုင်ငံတကာစံကြီးစံညုံးတွေကိုကြည့်ရပါတယ်ရွေးကောက်ပွဲဆိုင်ရာဥပဒေတွေလှုပ်ဆောင်ချက်တွေကိုဒီစံနေနဲ့ကိုက်မကိုက်ကြည့်ပါတယ်ဘယ်ပါတီအမတ်နေရာအများစုရတယ်ဆိုတာကျွန်တော်တို့အတွက်အရေးမကြီးပါဘူးအည်သွေးကိုကြည့်ပါတယ်ရွေးကောက်ပွဲဘလောက်အည်သွေးကောင်းတယ်လဲဆိုတာကိုဖြစ်စင်တဲ့ကွာကြည့်ပါတယ်ပြဿနာတွေရှိလာမယ်ဆိုတာကတော့သိကြပါတယ်အရေးကြီးတာကအစိုးရဟာဒီပြဿနာတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတာဖြစ်ပါတယ်ရွေးကောက်ပွဲဖြစ်စဉ်ဟာရှည်လျားတဲ့ဖြစ်စဉ်မှာပြုပြင်ပြောင်းလဲရေးဆိုတာကလည်းရှည်လျားတဲ့ဖြစ်စဉ်မှာကျွန်တော်တို့ရဲ့ရည်ရွယ်ချက်ကဒီဖြစ်စဉ်တွေအောင်မြင်ရေးအတွက်အာဏာပိုင်တွေနဲ့နိုင်ငံရေးပါတီတွေကိုကူညီဖို့ဖြစ်ပါတယ
်တခါဆောင်ကြည့်လည်လာမှုပြရလူတွေဟာသူတို့ရဲ့ထင်မြင်ချက်ကိုမီဒီယာကိုမပြောရဘူးလို့ဆိုထားပါခင်ဗျာ
Well that's also for us again part of what we tell our observers is we don't want any individual
ဒီမှာလည်းကျွန်တော်တို့ရဲ့အဖွဲ့ဝင်တွေကိုပုံကိုရေးထင်မြင်ချက်တွေတစုံတရာမပြုတ်လောက်ကြဘူးတားထားပါလေကာတာစင်တာအနေနဲ့ထုတ်ပြန်ပါပါခင်ဗျားပြောတဲ့ကန့်သတ်ချက်တွေကအဖွဲ့ဝင်တဦးချင်းအမြင်ကိုလူသိရှင်ကြားမပြောဖို့တားမြစ်တာလို့ထင်ပါတယ်ကျွန်တော်တို့ရဲ့စီကန်းတွေကလည်းဒီအတိုင်းပါပဲ
ဆိုရင်အခုမြန်မာနိုင်ငံအစိုးရထုတ်ပြန်ထားတဲ့ Code of Conduct လို့ခေါ်တဲ့ဒီစီမင်းစည်းကမ်းတွေအားလုံးကိုကာတာစင်တာအနေနဲ့ချွင်းချက်မရှိထောက်ခံတယ်ဆိုတဲ့သဘောလားခင်ဗျာ တကယ်လို့ခင်ဗျားတို့ပြောဝင်ရမယ်ဆိုရင်ဒီကန့်သက်ချက်ကိုဖြင့်ပြင်ပြပါလို့တောင်းဆိုချင်တာများတဆုံးတရားမရှိပါခင်ဗျာ
I think with the code of conduct has just been released and you know we need to study
ဒီ code of conduct ဒီကအခုမှထွက်လာတာပါကျွန်တော်တို့အနေနဲ့ဒါတွေကိုလေ့လာကြည့်ဖို့လိုပါသေးတယ်ဒါပေမဲ့ဒီ code of conduct ကိုပြည်တွင်းပြပအဖွဲ့တွေကိုလေ့လာခိုင်းနေပုံပုံလင်းလင်းထောက်ပြန်နေဆိုတာကိုနိုင်ကအပြုသဘောဆောင်ပါတယ
်ဟုတ်ကဲ့အခုမြန်မာနိုင်ငံရွေးကောက်ပွဲကိုတကယ်လက်တွေ့သွားပြီးစောင့်ကြည့်လေ့လာရတဲ့အခါမှာဘယ်လိုစင်ကာပူတွေနဲ့ရင်ဆိုင်ရမယ်လို့ကိုမျှော်လင့်ထားပါသလဲခင်ဗျားတို့ကာတာစင်တာဟာကမ္ဘာပေါ်မှာတခြားအခက်အခဲရှိတဲ့နိုင်ငံတွေရဲ့ရွေးကောက်ပွဲကိုလည်းကြီးကြပ်ခဲ့ဦးတဲ့အတွေ့အကြုံရှိတဲ့အဖွဲ့တစ်ခုဖြစ်ပါတယ်
Well, I think a key challenge for us will be this will be the first time.
ဒီကစင်ကာပူအနေနဲ့ကတော့ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအခုမှပထမအဦးဆုံးသွားရောက်လေ့လာမှာဆိုတော့နိုင်ငံအခြေအနေကိုသိကြွအောင်လုပ်ရတာသွားရေးလာရေးအခက်အခဲတွေပြီးတော့ကြီးမားပြီးတော့မတူကွဲပြားတဲ့အုပ်စုတွေကြေကြေပြန့်ပြန့်ရှိနေတဲ့နိုင်ငံတစ်ခုလုံးလွှမ်းခြုံရှုမြင်ရမယ့်အခက်အခဲပြည်ပခါတွေရှိနေတော့ငင်းညာရေးဖြစ်စဉ်အခြေအနေတွေကိုလည်းပြည်ပခါတွေဟာရွေးကောက်ပွဲမှာဘလောက်ထိခိုက်နိုင်တယ်ဆိုတဲ့စိုးရိမ်စရာတွေပါပဲဒါအပြင်ရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့အတွက်အဖွဲ့တွေခွဲပြီးတော့ဆီလွတ်တဲ့အခါကျတော့တကယ်လက်တွေ့စိန်ခေါ်မှုတွေလည်းတွေ့လာရအောင်မှဖြစ်ပါတယ
်။ခင်ဗျားပြောတဲ့အတိုင်းတိုင်းရင်းသားတွေနဲ့ပြည်ပခန့်တွေရှိနေတယ်။အလို့သမားအကြောင်းသားပြဿနာတွေမပြေလည်ရတဲ့တိုင်းပြည်ထဲမှာရှိနေတဲ့သတင်းလွတ်လပ်ခွင့်ဟာလည်းပိုပြီးတော့ကျဉ်းကျုပ်လာတယ်၊ကျဉ်းကျပ်လာတယ်။ဆိုရင်ဒီလိုအခြေအနေအားလုံးဟာ2015ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတတဲ့အခြေအနေဖြစ်လာနိုင်မဲ့အခြေအနေကောင်းလို့ဆိုနိုင်မှာလားခင်ဗျာဒီအခြေအနေဟာ။
I think it's not it's too early to make for us to make a comment about to try to make an assessment.
ဒီအခြေအနေတွေကိုတုံးသက်ပြောကြားဖို့ကျွန်တော်တို့အတွက်အချိန်သိပ်ဆောနေပါသေးတယ်။နောက်တစ်ပတ်လောက်အကြာမှာကျွန်တော်တို့အဖွဲ့ပထမလေ့လာချက်တရက်ထုတ်ပြန်ကြေညာဖို့ရှိနေပါတယ်။ရွေးကောက်ပွဲဖြစ်စဉ်ကရှည်လျားပါတယ်။လောလောဆယ်ဒါကိုတုံးသက်ဖို့သိပ်ဆောလုံးပါသေးတယ
်။တော်တော်ရှင်ခင်ဗျာပမခဒေးဗစ်စတိုင်းဘတ်ကတော့မြန်မာနိုင်ငံအစိုးရအနေနဲ့2015ရွေးကောက်ပွဲအတွက်ဒီနိုင်ငံတကာအဖွဲ့အစည်းရောဖိတ်ခေါ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးတုံ့ပြန်ပြောကြားအခုလိုဖြစ်ပါလိမ့်ခင
်ဗျာ We need to have freedom of access be able to go where they want to go not have it controlled but certainly always
လွတ်လပ်စွာသွားလာခွင့်ပေးရပါလိမ့်မယ်သွားခြင်းတဲ့နေရာကိုအထင်ချုပ်အကန့်အသတ်မရှိသွားခွင့်ပြုဖို့လိုပါတယ်အခုလိုနိုင်ငံတကာလေ့လာစောင့်ကြည့်ရေးအဖွဲ့တွေကိုဖိတ်တာဟာအပြုသဘောဆောင်ပါတယ်ဒီအတွက်ကျွန်တော်တို့အားလုံးဝမ်းမြောက်ကြရမှာဖြစ်ပါတယ်နိုင်ငံတကာအဖွဲ့ဝင်တွေအနေနဲ့တိုင်းဒေသဘာသာစကားကိုမပြောနဲ့မြန်မာစကားကိုဘယ်နှယောက်နားလည်ကြသလဲဆိုတာကမေးစရာဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ဖွဲ့စည်းပုံဥပဒေကိုမပြင်းမဲနဲ့ပြည်လုံးမဲ့ရွေးကောက်ပွဲဒီရွေးကောက်ပွဲမှာစစ်တပ်ဩဇာလွှမ်းထားတဲ့စစ်တပ်ကြောထောင်းတဲ့ခံပြုထားတဲ့အနာလက်ရှိပါတီကတစ်ဖက်တခါအာဏာမဲ့ဒီမိုကရေစီအင်အားစုတွေတစ်ဖက်ပြန်ရမယ်ဆိုတော့ဒီစီမံမှုကဒန်းလူကြီးသူပြန်ရတာမျိုးမဟုတ်ဖဲနဲ့အနာရတဲ့အဖွဲ့ကအစာစီးရပြီးပြန်နေတာဖြစ်မနေဘူးလားခင်ဗျာ။ဒီချိန်မှာနိုင်ငံရေးအရ bias မဖြစ်ပါနဲ့ political bias မရှိရဘူးနိုင်ငံရေးအရတစ်ဖက်ဖက်ကိုမတင်ညွှန်ဘူးဆိုပြီးကန့်သတ်ချက်တွေထုတ်ပြန်ထားတာတွေ့ရပါတယ်အဲ့ဒါဘလောက်ညှပ်တယ်ထင်ပါလဲခင်ဗျာ
every government in power has an advantage over the opposition I mean they have resources they have access to more media perhaps they can do more
ဘယ်အနာရအစိုးရမစိုးအတိုက်ခံတဲ့ပိုပြီးအခွင့်အာဏာအနေထားမှာရှိနေတာဖြစ်ပါတယ်သူတို့အရင်းမြစ်အင်အားပိုကောင်းတယ်မီဒီယာကိုပိုအသုံးချနိုင်တယ်အဖက်ဖက်မှာသူတို့ပိုလုံနိုင်ပါတယ်ရုပ်ောက်ပွဲဆိုတာဘယ်မှမှ level playing field အခွင့်အရေးတန်းတူရှင်ပြန်ရတယ်ဆိုတာမဖြစ်နိုင်ပါဘူးမြန်မာပြည်မှာလည်းအစိုးရကအပေါ်စီးကပြန်ရမယ့်အခြေအနေဖြစ်ပါတယ်ဒါပေမဲ့2011ခုနှစ်မေလရုပ်ောက်ပွဲတုန်းကလည်းဒီလိုမမျှမတတဲ့အခြေအနေတွေမှာပဲအတိုက်ခံဘက်ကအပြတ်အသတ်နိုင်သွားခဲ့တာပါဆိုတော့အစိုးရကဘလောက်အသာစီးယူထားထားရုပ်ောက်ပွဲလွတ်လပ်မျှတဖို့အရေးကြီးပါတယ်အခုလည်းဒီလိုဖြစ်လာမှာပါ
အခုတိုင်းပြည်ထဲမှာတိုင်းရင်းသားတွေနဲ့ဖြစ်နေပြည်ပခန့်တွေတရားအနှံပြဖြစ်နေပါတယ်။နိုင်ငံရေးအဖြစ်မကျေနပ်မှုတွေဆန္ဒပြစုဘူးမှုတွေဖန်ဆီးချောင်ချမှုတွေသတင်းလွှတ်ခွင့်ထိန်းချုပ်တာတွေရှိနေဆိုတော့ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်မဲ့အလားအလာကဘယ်လောက်ရှိပါလဲခင်ဗျာ။အဲ့ဒီအခြေအနေကရောရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတနိုင်စေလိမ့်မယ်လို့ထင်ပါသလား
။ Of course no amount of fighting is good for any sort of election anywhere in the world. I mean we would all want to see that stop of course that's without question
မမရတိုက်ပွဲဖြစ်တယ်ဆိုတာဘလောက်အတိုင်းတန်နေပဲဖြစ်ဖြစ်ကမ္ဘာပေါ်မှာဘယ်နိုင်ငံမှမမကောင်းပါဘူးတိုက်ပွဲတွေရဆိုင်တာကိုလူတိုင်းမြင်တွေ့ကြကြပါတယ်တစ်ချိန်တည်းမှာပဲအခုတိုက်ပွဲတွေပဋိပက္ခတွေဖြစ်နေတဲ့နေရာပါဝင်ပတ်သက်နေမှုပမာဏဟာတနိုင်ငံလုံးနဲ့စာရင်သိပ်မများလာပါဘူးကျန်တဲ့နေရာတွေမှာကျင်းပလို့ရပါတယ်တခါဒီပဋိပက္ခတွေကိုအစိုးရကဘလို့ကင်တွယ်တယ်လဲဆိုတာလဲမက်ဆန္ဒရှင်တွေတုံ့တက်ဆုံးဖြတ်နိုင်ကြမှာဖြစ်ပါတယ်
โอเคแล้วสมมุติเนี่ยเมฆวันตัวคือแล้วข้าจังหนูเมฆวันไปเปล่ามาดีอยู่เสียจริงๆเสียจริงดีกันจ้ะแล้วอะกูยวยกอกป่วยโหเสียจริงปัญญาศีลต้องแบบดูเดียวเนี่ยหลั่นจี้တော့เบลูยะละမျိုးถั่วลาနိုင်มั้ยทีมล่ะคุณอ่ะเบ่ๆมาเบ่ๆก็อาสาနိုင်มั้ยเสียจริงทีมล่ะอีတော့
Betting on elections is a very difficult thing. I really don't do that. I think that certainly
ก็ป่วยยะละกูลောင်းเนี่ยสร้าตึกแค่ๆไปเลยจนเบร้อมาดีแล้วไม่คันมามาတကယ်တမ်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲစစ်စစ်ဆိုရင်တော့အတိုက်ခံကအာသာပါလိမ့်မယ်။တချို့အစိုးရကတားတဲ့နေရာတွေလည်းရှိမှာပါ။တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေပဲနိုင်မှာပါ။ဒါပေမဲ့တကယ်ရွေးကောက်ပွဲအချိန်ရောက်လာတဲ့အခါဘယ်လိုပြောင်းလဲသွားမလဲဆိုတာတော့မသိရသေးပါဘူး။နိုင်ငံတကာအဖွဲ့အစည်းတွေကတော့စောင့်ကြည့်နေကြမှာပါ။